စင်ဘာဘွေနိုင်ငံမှာသမ္မတရွေးကောက်ပွဲကိုတကြောပြန်ကျင်းပမယ်ဆိုရင်အဓိကအတိုက်အခံပါတီခေါင်းဆောင်မော်ဂန်ချန်ဂရိုင်းအနေနဲ့ပါဝင်ရှင်ပြိုင်သင့်မရှင်ပြိုင်သင့်ဆိုတာကိုဆုံးဖြတ်ချက်ချဖို့ပါတီတွင်းမှာစဉ်းစားနေဆဲဖြစ်ပါတယ်။အတိုက်အခံဒီမိုကရေစီပြုပြင်ပြောင်းလဲရေးလှုပ်ရှားမှုပါတီ MDC ရဲ့ဒုတိယဥက္ကဋ္ဌမစ္စတော်ကွန်ဇာနီကူပေးကရွေးကောက်ပွဲကိုတကြောပြန်ကျင်းပဖို့လိုမယ်လို့မထင်ကြောင်းဟရာရီမြို့တော်မှာသတင်းတောက်တွေကိုပြောဆိုပါတယ်။အတိုက်အခံခေါင်းဆောင်မစ္စတာချန်ဂရိုင်းအနေနဲ့ပြီးခဲ့တဲ့မတ်လ29ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲအများစုအပြတ်အသတ်အနိုင်ရခဲ့တယ်လို့ယုံကြည်တဲ့အတွက်ရွေးကောက်ပွဲပြန်ပြီးကျင်းပဖို့မလိုဘူးလို့မစ်ကူပေးကပြောပါတယ်။ဒါပေမဲ့လည်းအတိုက်အခံ MDC ပါတီရဲ့အရာရှိတွေကတော့ပါတီအနေနဲ့တကြောပြန်ရွေးကောက်ပွဲမှာဝင်မပြိုင်တော့ဘူးဆိုတဲ့အချက်ကိုလည်းမပယ်ရှားနိုင်သေးဘူးလို့ပြောပါတယ်။အတိုက်ခံကောင်းဆောင်မော်ဂန်ချန်ဂရိုင်းဟာပြီးခဲ့တဲ့လကရွေးကောက်ပွဲမှာသမ္မတမူဂါဘီကိုအနိုင်ရခဲ့တယ်လို့တရားဝင်မဲစရင်ထုတ်ပြန်ပါတယ်။ဒါပေမဲ့လည်းသမ္မတဖြစ်ဖို့လိုအပ်သလောက်မဲအများစုကိုမရခဲ့တဲ့အတွက်နောက်ထပ်တစ်ချိန်ပြန်ပြီးရွေးကောက်ပွဲလုပ်ဖို့ကျင်းပဖို့လိုတယ်လို့ပြောဆိုထားပါတယ်။ဒီပြောဆိုချက်ကိုအတိုက်ခံတွေဘက်ကလက်မခံကြပါဘူး။ရွေးကောက်ပွဲပြီးလို့တလအကြာမှာမှထုတ်ပြန်တဲ့မဲရလတ်အပေါ်ဇင်ဘာဘွေပြည်တွင်းမှာရောပြည်ပမှာပါတန်တရာရှိနေကြပါတယ်။တကယ်လို့ Morgan Changarai အနေနဲ့တကြောပြန်ရွေးကောက်ပွဲမှာဝင်ရောက်မရှင်ပြိုင်မှုဆိုရင်တမရမူဂါဘီကပဲအနိုင်ရရှိသူအဖြစ်နဲ့ကြီးညာပြီးသူ့ရဲ့28နှစ်ကြာပြီဖြစ်တဲ့အုပ်ချုပ်မှုတက်တန်းကိုဆက်ပြီးတော့တိုးသွားစီမှာဖြစ်ပါတယ်။